မြန်မာနိုင်ငံနဲ့ပတ်သက်ပြီး ICC PD ဆိုင်ရာရာဇဝတ်မှုခင်းဆိုင်ရာတရားရုံးကဇူလိုင်လ4ရက်နေ့မှာသတင်းတရထုတ်ပြန်ခဲ့ရမှာမြန်မာဘင်္ဂလားဒေ့ရှ်အကြားကအချိန်နည်းနဲ့ပတ်သက်ပြီး ICC အင်ဂျင်နဲ့စုံစမ်းစစ်ဆေးမှုတွေစတင်လုပ်ဆောင်နိုင်မှုအတွက်ဥပဒေအခွင့်အာဏာပေးရဖို့ ICC ရှေ့နေဖတ်ထူးဘန်ဆိုတာက ICC တရားသူကြီးတွေထံမှတောင်းဆိုခဲ့ကြောင်းဖော်ပြပါရှိပါတယ်ဒီလိုတောင်းဆိုပြီးတဲ့နောက်မှာ ICC ရှုလန်းလာမဲ့ခြေလှမ်းနဲ့မြန်မာနိုင်ငံပေါ်အကျိုးသက်ရောက်မှုဘယ်လိုရှိနိုင်မလဲဆိုတာကို Asia Human Rights Council ကရှေ့နေဦးမင်းလွင်ကိုကိုယ်ရင်းနှင်းထုံးကမေးမြန်းထားပါတယ်ရှင်
။ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICC တရားရုံးချုပ်မှာ ICC ရှေ့နေဖာတိုဘာဆိုဒါကဇူလိုင်လ4ရက်နေ့မှာအခုလိုပြောရပါတယ
်။ I have determined that there is a reasonable basis to believe that at least
အနည်းဆုံးရိုဟင်ဂျာ9သိန်းဟာနာကျင်ခံစားရတာတွေညစ်နာမှုတွေအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုနှင်ထုတ်ခံခဲ့ရတယ်ဆိုတော့ရုပ်တိပြန်တဲ့အခြေခံအချက်တွေရှိနေတယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ
်။ ICC ရဲ့လုံဆောင်ချက်ဘယ်အတိုင်းအတာတည်းရောက်ရှိနေတယ်လဲဆိုတာပတ်သက်ပြီး Asia Human Rights Council ကရှင်းနေဦးမင်းလုံကအခုလိုစပြောပါတယ
်။နိုင်ငံတကာရာဇဝတ်တရားရုံးကိုပြင်နိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်ဖို့အတွက်ကိုဥပဒေပိုင်းဆိုင်ရာအခွင့်အာဏာတောင်းဆိုတယ်လို့ကျွန်တော်တို့သိရပါတယ်။တရားကလည်းဟိုဖြစ်နိုင်ကြတော့နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကမြန်မာနိုင်ငံအစိုးရကိုယ်တိုင်ကအချင်းဖြစ်ပေါ်တဲ့နေရာဒီစဒီကိုဒီစုံစမ်းစစ်ဆေးရေးဘယ်လိုလာလာဖို့လဲခွင့်ပြုပေးရင်လာလာမရှိဘူးလို့ကျွန်တော်တို့သိရတယ
်။တရားစွပ်စွဲမှုတွေမပြုလုပ်ခင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ရမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ရင်တော့တရားစွပ်စွဲဖို့ခက်ခဲကြောင်းကိုလည်းဦးမင်းလုံကအခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လက်မှတ်ရေးထိုးထားတာဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစုံစမ်းစစ်ဆေးရဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်အစိုးရလက်ခံဆောင်ရွက်ပြီးတာဖြစ်တဲ့မြန်မာနိုင်ငံကတော့ဒီ IGD အဖွဲ့ဝင်နိုင်ငံလည်းမဟုတ်ဘူး Rome Statute ကိုလည်းလက်မရေးထိုးထားဘူးနောက်ပြီးတော့တခါနိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာစာချုပ်ကိုလည်းမြန်မာနိုင်ငံကလက်မရေးထိုးထားတာမရှိတဲ့အတွက်ဒီလိုမျိုးစုံစမ်းစစ်ဆေးမှုကိုအလွယ်တကူနဲ့တော့စုံစမ်းစစ်ဆေးခွင့်ပြုလိမ့်မယ်လို့ကျွန်တော်ကတော့မထင်ပါဘူ
း ICC က pre-trial chamber လို့ခေါ်တဲ့တရားစွပ်စွဲမှုမပြုလုပ်ပြီးမှစုံစမ်းစစ်ဆေးပြီးအချက်လက်တွေတောင်းခံဖို့အဖွဲ့အဖွဲ့ဖွဲ့စည်းခဲ့တာမှာအချုပ်ချာအာဏာကိုထိခိုက်တဲ့ဆိုတဲ့အနေအထားနဲ့မြန်မာအစိုးရကပြင်းပြင်းထန်ထန်ကန့်ကွက်ထားတယ်လို့ဆိုပါတယ်။အခုလို ICC ရဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တဲ့စုံစမ်းစစ်ဆေးဖို့အခွင့်အာဏာတောင်းခံတာနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ်
။မြန်မာနိုင်ငံကနိုင်ငံတကာညံ့နေတာမှာဒီအနောက်ဖက်ခြမ်းကိစ္စနဲ့ပတ်သက်လို့အခုအရင်ကကဘင်္ဂါလီကိစ္စဖြစ်တယ်ယခုတကဒီကိစ္စဆက်ဖြစ်တဲ့အခါမှာလူခွင့်ချိုးဖောက်မှုတွေဇတိုင်းပေါ်ပေါက်လာတဲ့ကိစ္စမျိုးတွေဖြစ်လာတယ်အဲ့တော့အစိုးရတရားအနေနဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုပူပေါင်းဆောင်ရွက်ဖို့ဆိုတဲ့အခါကျတော့ဒီကိစ္စရပ်ကအသေးအထုတ်တာအာဏာနဲ့ပတ်သက်တဲ့နှိမ့်ချက်မြန်မာနိုင်ငံမှာကြီးတဲ့တပ်မတော်ကနေပြီးတော့ဒါကိုစင်ဆက်မပြတ်ကန့်ကွက်လာတာလည်းဖြစ်တယ်အဲ့တော့မြန်မာအစိုးရအနေနဲ့ဘလောက်ပဲပူပေါင်းခြင်းတွေပဲဆိုဆိုမဖြစ်နိုင်ဘူးလို့ပဲကျွန်တော်တို့ကတော့မြင်တယ်လေ
ICC ကအပြစ်ချမှတ်ထားတဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေလိုမျိုးခြားခြားဖွဲ့ဝင်နိုင်ငံတွေရဲ့ပိုင်တဲ့နေနေအတွင်းဖမ်းဆီးစစ်ဆေးနိုင်တဲ့အခွင့်အာဏာရှိပါသလားဦးမင်းလုံကအခုလိုဆွေးနွေးခဲ့ပါတယ
်ဒီလိုမျိုးကတော့ဗျာဒီအခြေတုံးကလန်ဒန်မှာစစ်ကူဖို့ရောက်လာတဲ့အချိန်မှာဖမ်းတဲ့ကိစ္စတွေရှိတယ်အခု ICC ကပြစ်မှတ်ထားတာလည်းတမတော်ခေါင်းဆောင်ပိုင်းကိုအဓိကထားတာဖြစ်တယ် Rome Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်နိုင်ငံကိုတမတော်အစိုးအရာရှိပိုင်းကသွားတယ်ဆိုလို့ရှိရင်တော့ဖမ်းပြီးဖို့ဖြစ်တော့ဖြစ်နိုင်တာပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံတက်မတော်ရာရှိတွေကလည်းအဲ့ဒါတွေကိုကြိုပြီးတဲ့အတွက်သွားလိမ့်မယ်လို့ကျွန်တော်ကတော့မထင်ပါဘူး
။ ICC ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံက Rome Statute စာချုပ်အဖွဲ့ဝင်မဟုတ်တော့လဲ၊ Bangladesh နိုင်ငံကစာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက် ICC တရားသူကြီးတွေကဒါအခုတောင်းဆိုထားတဲ့အခွင့်အာဏာကိုပြရမယ်ဆိုရင်မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့ခြင်းရှိတဲ့ရာဇဝတ်မှုတွေကိုမစစ်ဆေးနိုင်တော့ကြလဲ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဖြစ်ပွားခဲ့တဲ့လူယူဆရတဲ့ရာဇဝတ်မှုတွေကိုအမှုတီစစ်ဆေးပြီးတရားစွဲဆိုဆောင်ရွက်နိုင်ကြောင်းဖော်ပြပါရှိကြောင်းပါခင်ဗျာ